နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နှင့်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှမ်တန်နာတို့အပါ၅ဦးအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကိုနေပြည်တော်မှာဒီကနေ့အောက်တိုဘာလ14ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြားနာပါတယ်ဒါပေမဲ့လည်းအမှုနဲ့ပတ်သက်တာကိုမစစ်ဆေးနိုင်မဲနဲ့အမှုတွေနဲ့ရှေ့နေတွေတီးခြားတွေ့ဆုံဆွေးနွေးခွင့်မရတာနဲ့စကပြန်ထားရှိနိုင်ရေးကိစ္စတွေတရခွင်မှာငင်းခုန်ခဲ့ကြတယ်လို့ရှေ့နေတွေကပြောပါတယ်ဒီကနေ့တရားရုံးအခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
ထောဆန်းစုကြည်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့ NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်တတွဲတဲ့ဆွဲဆိုထားတဲ့နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ကြားမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာ၄ချိန်မြောက်ကြားနာပါတယ်။တရခွင်မှာငင်းခုန်ဖြစ်ခဲ့လို့အမှုနဲ့ပတ်သက်ပြီးမစစ်ဆေးနိုင်ခဲ့ဘူးလို့ထောဆန်းစုကြည်ရဲ့ရှေ့နေတဲ့ဦးဖြစ်သူတရားလွှတ်တော်ရှေ့နေဦးကြည်ဝင်းက VOA ကိုပြောပါတယ်။
ဟုတ်ကဲ့ဒီနေ့ရုံးချင်းကဟိုစကပြန်တိစားလေစကပြန်ကဟိုဒီကကဟိုဒီရှင်းနေရရှိပြတ်ပြတ်နေဖို့ကဲအဲ့ဒါသူကတရားရင်းမှနေပြီးတော့သူတို့တရားကြီးမှလေးတယောက်ကိုတဲ့စကပြန်ပြောလုခိုင်းနေတဲ့အမောအမြခေါ်ရမို့အဲ့ရှာတဲ့လောကကြည့်ကြတာကိုလက်မခံဆိုတော့ဖြစ်သွားတာတော့အဲ့နောက်တစ်ခုကနှစ်ဖက်ခြားချင်းမှုလျှောက်တာတင်ထားတာရှိတယ်အဲ့ဒါတွေကလည်းအခေယုံကခုမပြူလို့ဆိုတဲ့ဘောမျိုးရဲ့အကြီးကုန်ဖြစ်ကြတယ်။ခုမပြူဘူးဆိုတဲ့အချက်ပေါ်မှာအကြီးကုန်ဖြစ်တယ်။ဘာမှကြမ်းနာနိုင်မင်း။အဲဒီပြည်ပြန်ကိစ္စနဲ့ယုံကြည်ကိစ္စနဲ့ဘာနဲ့လို့အပြစ်ပေါ်လာပြီးတော့ဟိုတချို့ပုံတွေရှင်းနေတဲ့အခုစစ်တပ်ခံထားရတဲ့အခုဟိုဒီဇက်တူအစချင်းယူရပြီးဆိုပြီးတော့ရှောက်။အဲမှန်တော့အစချင်းယူဖို့တွေးမပြရပါရှိဘူး။
နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ကြားမှုကိုကနအူးကရန်ကုန်အရှိပိုင်းခရိုင်မှာတရားစွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာဒေါအောင်ဆန်းစုကြည်အမှုတွေအတွက်တီးတန့်လှုပ်ထားတဲ့နေပြည်တော်အထူးတရားရုံးကိုပြောင်းရွှေ့စစ်ဆေးနေတာပါဒီကနေ့ရုံးချိန်မှာဒေါအောင်ဆန်းစုကြည်ကလူကိုယ်တိုင်မတက်ရောက်ပဲဗီဒီယိုကွန်ဖရင့်နဲ့ပဲတက်ရောက်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်တရားစွဲဆိုခံရသူတွေအနေနဲ့အမှုလိုက်ရှင်းနေတွေနဲ့အမှုကိစ္စတီးတန့်ဆွေးနွေးနိုင်ဖို့ရုံးချင်းမတိုင်ခင်နိုင်ဝက်လောက်တာအချိန်ရတဲ့အတွက်အသေးချာတွေးဆောင်နိုင်ဖို့ရှင်တွေဘက်ကချက်ပြီးစတင်လျှောက်ထားတောင်းဆိုခဲ့တယ်လို့ရှင်တွေကပြောပါတယ်။ချာနာပွဲမစခင်နိုင်ဝက်လောက်တွေးဆောင်နိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင်တွေဘက်ကအချိန်လောက်လောက်ငငပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီလိုထက်မှန်တင်ပြတောင်းဆိုချိန်မှာတရားလိုရှင်တွေဘက်ကပါလုံခြုံရေးအကြောင်းပြကန့်ကွက်တာတွေကြောင့်တရားရုံးမှာနှစ်ဖက်ရှင်တွေအပြန်အလှန်ငင်းခုန်ရတာတွေရှိခဲ့တယ်လို့ရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံသားရှောင်းတာနာဟာလည်းသူ့ရဲ့ရှေ့နေတွေနဲ့ရုံထုတ်ချိန်မှသာတွေ့ရတာမို့တီးတန့်တွေ့ဖို့စတင်ခဲ့တယ်လို့ရှေ့နေဦးရဲလင်းအောင်ကပြောပါတယ
်ကျွန်တော်ကမင်းဆာရှောင်းတာနယ်နဲ့ဒီဘာပေါ့အမှုအတွက်တိုင်မင်းစနေဖို့အင်ဖက်ရှင်ယူဖို့အတွက်ကိုကျွန်တော်စတင်နေရဒါပါပဲဒီနေ့ကတော့ဟုတ်ကျွန်တော်ကတော့ကျွန်တော်တို့ကတရားခွင်ထဲမှာပဲတွေ့ရတာဗျတရားခွင်ထဲမှာပဲတွေ့ရတာဆိုကျွန်တော်တို့ဟိုတီးတန့်တွေ့ဖို့လျှောက်ထားတော့မှရှိတယ်ဗျလုံးလုံးကျွန်တော်တို့ကဟိုပေါ့သူတို့ကခန့်ပြီးမယ်ဆိုတော့အဲ့တော့ပဲကျွန်တော်ကစောင့်အောင်ပါဗောကျွန်တော်တော့ကျွန်တော်တို့ကိုနိုင်ငံသားဖြစ်တဲ့သက္ကပြန်တော့မဖြစ်နေတူလာပဲလေကျွန်တော်လောလောဆယ်ပြောရပါမှမဖြစ်ပါဘူးရ
မစ္စတာရှောင်းတာနာရဲ့လက်ရှိကျန်းမာရေးအခြေအနေကောင်းမွန်တယ်လို့လည်းသူကပြောပါတယ်ရှောင်းတာနာကိုနိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်ရှောင်းတာနာကိုတော့ပြီးခဲ့တဲ့ရုံထုတ်စစ်ဆေးခဲ့ချိန်ကတည်းကရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေကတွေးဆဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လုံခြုံရေးအရာဆိုပြီးတွေးခွင့်မပေးခဲ့ပါဘူးဒီကနေ့ရုံးချင်းမှာတော့တန်ယုံဘက်ကလာရောက်တွေးဆတာမရှိခဲ့ဘူးလို့ရှောင်းတာနာရဲ့ရှင်းနေကပြောပါတယ်ရှောင်းတာနာအပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကမျှတတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်တရားဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားတယ်လို့ဩစတြေးလျဆူရအနေနဲ့ပေါမခရှောင်းတာနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းတိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်အသက်58နှစ်အရွယ်ပါမခတာနယ်ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူ့ရဲ့အမှုကိုလာမယ့်အောက်တိုဘာလ28ရက်နေ့မှာဆက်ပြီးတော့ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်